အမေရိကန်နိုင်ငံရဲ့လက်ရှိသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကမ်ပိန်းနေစနေချိန်မှာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးကိုလေ့လာနိုင်ဖို့မြန်မာနိုင်ငံကနိုင်ငံရေးပါတီတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကဖိတ်ကြားခဲ့ပါတယ်။ Managing Media and Public Relations ဆိုတဲ့သတင်းမီဒီယာနဲ့ပြည်သူဆက်ဆံရေးအစီအစဉ်နဲ့ဒီအမေရိကန်နိုင်ငံ Washington DC ကိုပါတီကိုယ်စားလှယ်တွေရောက်လာကြတာဖြစ်ပါတယ်။ဒီအကြောင်းကိုလေ့လာရေးခရီးရောက်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးပါတီကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းပြီးတော့မဆုမွန်ကဆက်ပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပထမဦးဆုံးအကြိမ်မြန်မာနိုင်ငံကနိုင်ငံရေးပါတီတွေကိုဖိတ်ကြားတဲ့သတင်းမီဒီယာနဲ့ပြည်သူဆက်ဆံရေးအစီအစဉ်နဲ့မြန်မာနိုင်ငံကနိုင်ငံရေးပါတီ၈ပါတီရဲ့ကိုယ်စားလှယ်တွေအမေရိကန်နိုင်ငံကိုလာရောက်ခဲ့ပါတယ်မြန်မာနိုင်ငံရေးပါတီဆောင်ကကိုယ်စားလှယ်တွေအနေနဲ့အမေရိကန်နိုင်ငံရဲ့နိုင်ငံရေးနဲ့ပါလီမန်လွှတ်တော်ရင်းဥပဒေပြုအမတ်တွေရဲ့လွှတ်တော်ရင်းလှုပ်ရှားမှုတွေကိုအနီးကပ်လေ့လာခွင့်ရတယ်လို့အခုလက်ရှိအမေရိကန်နိုင်ငံမှာကျင်းပနေတဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီကြီးနှစ်ပါတီရဲ့စီယုံလှုံ့ဆော်ရေးကမ်ပိန်းပွဲတွေကိုလည်းတွားရောက်လေ့လာခွင့်ရခဲ့ကြပါတယ်။စီယုံဟော့ပြောပွဲကမ်ပိန်းတွေရဲ့လှုပ်ရှားမှုတွေကိုလေ့လာခွင့်ရခဲ့တဲ့အခါမှာဒီမိုကရေစီနီးစနစ်ကျကျလှုပ်ရှားမှုတွေမှာအခြေခံကအစကွာခြားမှုတွေရှိတာကိုတွေ့ရှိခဲ့ရတယ်လို့ဒီမိုကရက်တစ်ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ကိုတန်းစောအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။သူပြတာကတော့ဒီမှာကအားလုံးကဒီနိုင်ငံရေးနဲ့ပတ်သက်ပြီး awareness ဖြစ်တယ်လေကျွန်တော်တို့ကမ်ပိန်းတွေမှာဆိုဒီကလေးဆန္ဒလေးတွေအစပြီးသွားတယ်ကလေးတွေခေါ်လာတယ်နောက်ငါနဲ့တယ်လေးလောက်ကြီးတဲ့ကလေးတွေပါလာပြီးတော့သူတို့ဆက်တဲ့နားထောင်နေတာနောက်ပြီးတော့အဲ့ဒီမှာပဲဟိုဒီ neuronic campaign ရဲ့ရှိမှာပဲ neuronic ကိုစတင်တဲ့အုပ်စုတွေကလည်းဆန္ဒပြတယ်ဗောလုံးလုံးလက်တဲ့ဟာတွေကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့ဒီမှာလည်းဒီလိုမျိုးပေါ့ဒီပြည်သူရဲ့နိုင်ငံရေးရည်ရည်တွေအများကြီးဆက်လာဖို့လည်းလိုတယ်လေဘယ်လိုပြောရအောင်ကျွန်တော်ဘက်ကတော့ကြိုးစားရမှာပေါ့ဒီမှာကြီးတန်လို့ပေါ့ဒီပါတီတွေနဲ့ပတ်သက်ပြီးတော့ဒီကို campaign တွေမှာဘယ်လို message ပေးမယ်နောက်ပြည်သူလူနဲ့ဆက်ဆံတဲ့အခါဘာတွေကိုဖိအောင်ဘယ်လိုအောင်ရမယ်ဆိုတဲ့ဟာတွေကျွန်တော်တို့သိခဲ့ရတယ်လေ
ချင်းမျိုးသားပါတီကအတွင်းရေးမှုတစ်ကိုငယ်ပြီးကလည်းအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်နဲ့လက်တွေ့ကျကျအကောင့်ထဲပေါ်နေတာတွေကိုလေးလာမိတယ်လို့ပြည်ထောင်စုဆိုရနဲ့ပြည်ထောင်စုရဲ့အုပ်ချုပ်ရေးအာဏာခွဲဝေမှုဆိုင်ရာတွေကိုလေးလာခွင့်ရခဲ့တယ်လို့အခုလိုပြောပါတယ
်ဒီမှာထွန်းကားပြီးတာဒီမိုကရေတစ်ဗေးလျူးနဲ့ပရက်တစ်တွေရှိပြီးတာတွေကျွန်တော်တို့လေ့လာခွင့်ရတယ်ပပ်ဘလစ်ပေါ်လစီနဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုရဲ့အာဏာခွဲဝေမှုတွေအကြောင်းသိရတယ်အုပ်ချုပ်ရေးကဏ္ဍနဲ့civil society ကနာရွေချိတ်ဆက်မှုတွေလဲလေလာခွင့်ရတယ်ပြီးတော့သူများတွေကဘယ်လိုလှုပ်ထားတော့ကိုယ်နဲ့ဘယ်လိုကိုက်ညီနိုင်မလဲဆိုတဲ့အဖြေရှာမှုတွေအတွက်လဲအကျိုးပြုမှာပါအဓိကကတော့အာဏာခွဲဝေမှုပိုင်းနဲ့ဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံမှာတေပုံပဲနည်းနဲ့ချင်းကပ်ရင်ကောင်းမလဲဆိုတဲ့အဖြေထုတ်နိုင်မယ်နီလန်တစ်ခုခုတော့ကျွန်တော်တို့ပြန်တည်သွားနိုင်မယ်လို့ပြောလင်းပါတယ်ဒီမှာကတော့နိုင်ငံသားတိုင်းရဲ့ထည့်ဝင်ငွေနဲ့အစိုးရရဲ့ဘန်ဒါငွေကလေပတ်တယ်ကျွန်တော်တို့စီမားကတော့အဲဒွင်းထွက်ပစ္စည်းတွေနဲ့ခရိုနီတွေရဲ့ chest net ကိတူအားလုံးရဲ့ပါဝင်မှုကြောင့်မဟုတ်ပဲနဲ့လေပတ်နေတဲ့ငွေရေးကြီးရေးပေါ့အစိုးရအသုံးစရိတ်တွေအစအဲ့ဒါတွေမှာကွာခြားချက်တွေ့ရပါတယ
်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရန်ကုန်တိုင်းဒေသကြီးရဲ့ဆက်သွယ်ရေးမှုကိုမောင်ဝင်းဆိုကတော့နိုင်ငံရေးပါတီတွေနဲ့အခြေခံလူမှုအဖွဲ့အစည်းတွေကြားထဲမှာလက်တွဲလှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေကိုလေ့လာနိုင်ခဲ့တယ်လို့ဆိုပါတယ
်အမေရိကန်နိုင်ငံရဲ့ဟိုနိုင်ငံရေးပါတီတွေနဲ့ပေါ့နော်ဒီ civil society လို့ခေါ်တဲ့လူရဲ့ပွဲစည်းတွေနဲ့သူတို့အလုံးလုံးတဲ့ပုံပေါ့နော်သူတို့ကနေပြီးတော့ key message တွေကိုကျေးဇူးပြသတယ်ကိုပေးလို့ပို့ပေးလေဆိုတော့ဟို news လိုက်တယ်ပေါ့နော်ဒါတို့ကျွန်တော်အကြီးကလေ့လာရပါတယ်ဟိုကင်ပိလုပ်နေတဲ့လူကြီးတွေတို့တွေ့ခဲ့ရတယ်ကျွန်တော်တို့စကားတွေလည်းကိုပြောရှင်တဲ့ message တွေပေါ့နော်ဟိုပွင့်ပွင့်လင်းလင်းပဲပြောခဲ့ရဆိုတော့ကျွန်တော်တို့အကျိုးရှိပါတယ
်အခုလိုမျိုးအမေရိကန်နိုင်ငံရေးလောကကပုံကိုယ်တွေနဲ့ပွင့်ပွင့်လင်းလင်းပြောခွင့်လေ့လာခွင့်ရခဲ့တယ်လို့သတင်းမီဒီယာစီမံခန့်ခွဲမှုနဲ့ပြည်သူဆက်ဆံရေးကဏ္ဍမှာမိမိတို့ရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်တွေရှိနေတာကိုတွေ့ရှိခဲ့ရတယ်လို့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကအထွေထွေအတွင်းရေးမှူးအဝါလီဘိုလာကပြောပါတယ်ရှမ်းတိုင်းရင်းသားများတိုးတက်ရေးပါတီဒီမိုကရက်ပါတီရဲ့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ရဲ့အတွင်းရေးမှူးကိုဆိုင်ဝင်းမြင့်ကတော့အမေရိကန်ပြည်သူလူထုရဲ့နိုင်ငံရေးအမြင်မြန်မာပြည်သူလူထုရဲ့နိုင်ငံရေးအမြင်နှစ်နိုင်ငံကြားနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လေ့လာသုံးသပ်ချက်ကိုအခုလိုပြောပါတယ
်ဒီမှာနိုင်ငံရေး awareness အများကြီးရှိပါတယ်ကျွန်တော်တို့ရှိမှလည်းလုံးဝကွာခြားပါတယ်ကျွန်တော်တို့ဒီမှာကြတော့ပြည်သူလူထုမဲပေးတဲ့စနစ်ကကျွန်တော်တို့တင်ပြနေရတဲ့အဆင့်ဒီမှာကြတော့နိုင်ငံရေးအားလုံးကနားလည်မှာကိုကြိုက်တဲ့ပါတီကိုရွေးချယ်မဲပေးတဲ့အဆင့်အမျိုးကွာခြားမှုတွေအများကြီးရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဘယ်ပါတီကလှုပ်ဆောင်မှုကကောင်းတယ်ဘယ်ကောင်တွေကလှုပ်ဆောင်မှုမကောင်းဆိုတာမရွေးတတ်ဘူးနိုင်ငံရေးဆိုတာပါမန်းကိုမသိတဲ့အခြေအနေမှာပဲရှိပါသေးတယ်ဟိုဒါကအားကွာခြားတဲ့အချက်ကြီးပေါ့နော
်အခုလိုမျိုးမြန်မာနိုင်ငံရေးပါတီကြီး၈ပါတီကကိုယ်စားလှယ်တွေအတွက် International Visitor Leadership Program ဦးဆောင်မှုအစီအ စဉ်နဲ့အမေရိကန်ပြည်ထောင်စုတဝန်းလုံးကိုလိုက်လံလေ့လာနိုင်မှုအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစီစဉ်ပေးနေတာဖြစ်ပါတယ်။လာရောက်လေ့လာသူတွေထဲမှာလည်းတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကအတွင်မှုကိုရင်မောင်မောင်ထွေးအမျိုးသားဒီမိုကရေစီအင်အားစုပါတီကကိုကျော်သူရနဲ့ချင်းတိုးတက်ရေးပါတီကအထွေထွေအတွင်မှုနှစ်ကိုရှိန်ထွန်းတို့လည်းပါဝင်တယ်လို့သိရပါတယ်။အခုဆိုရင်လေ့လာရေးအဖွဲ့ဟာအမေရိကန်သမ္မတရွေးကောက်ပွဲကမ်ပိန်းလေ့လာရေးခီးစဉ်တွေထွက်နေပြီးတော့သူတို့ရဲ့ခီးစဉ်ဟာဩဂတ်စ်လကစတင်ခဲ့တာဖြစ်ပါတယ်ရှင်။
မဆုံဝန်တင်ပြခဲ့တာပါရှင်။ဒီဩဂတ်လ26ရက်ကနေစက်တင်ဘာ15ရက်နေ့အထိအမေရိကန်နိုင်ငံမှာလေ့လာနေတဲ့ဒီအဖွဲ့ဟာဒီအခုဆိုရင်ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေလေ့လာဖို့အတွက်ဖလော်ရီဒါကိုရောက်နေပြီးတော့မနေ့ဖန်တော့အိုင်အိုဝါပြည်နယ်ကိုရောက်ရှိကြမှာဖြစ်ပါတယ်။